ယူကရိန်းကအကြီးဆုံးမိုဘိုင်းကွန်ရက်ဝန်ဆောင်မှုပေးနေတဲ့ Kyivstar ကုမ္ပဏီကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ Cyber တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းရုရှားက Online Cyber ဖောက်ထွင်းတဲ့ Hacker အဖွဲ့တစ်ဖက်ကထုတ်ဖော်ပြောလိုက်ပါတယ်။အဲ့ဒီ Swansea Hill လို့ခေါ်တဲ့ Hacker အဖွဲ့ကိုရုရှားစစ်တပ်နဲ့ဆက်နွယ်နေသူဖြစ်ယူကရိန်းကယူဆထားတာပါ။အဖွဲ့ရဲ့ Telegram မှာဖော်ပြတဲ့ထုတ်ပြန်ချက်ထဲမှာ Kyivstar ကုမ္ပဏီကယူကရိန်းနဲ့ကင်တဲ့အစိုးရအဖွဲ့အစည်းတွေကိုဝန်ဆောင်မှုပေးနေလို့တိုက်ခိုက်တာလို့ဆိုပါတယ်။ယူကရိန်းစစ်တပ်ကိုကူညီပေးနေတဲ့တခြားရုံးအဖွဲ့အစည်းတွေလည်းအစင်းသက်ပြင်ထားဖို့တတိပေးပါတယ်။အင်္ဂါနေ့ဆိုင်ဘာတိုက်ခိုက်မှုကြောင့်ယူကရိန်းကမိုဘိုင်းဖုန်း3ဆွဲသူ24သက်ဟာဖုန်းအဆက်အသွယ်ပြတ်တောက်ခဲ့ပြီးလေကြောင်းတိုက်ခိုက်မှုတတိပေးချက်တွေလည်းမရဖြစ်ခဲ့ပါတယ်။တိုက်ခိုက်မှုတွင်ကွန်ပျူတာလုံးပေါင်း 1,000 နဲ့ဆာဗာ 4,000 ပျက်စီးခဲ့ကြောင်းဟက်ကာအဖွဲ့ကပြောပေမဲ့ Kyivstar ကတော့ဒါကိုညှင်းဆိုပါတယ်။ယူကရိန်းလူမျိုးရေးဝန်ဆောင်မှုဌာနကတော့ Kyivstar ကွန်ရက်ကိုပြန်လည်ပြုပြင်နေတယ်လို့ဗိုလ်တုံးတွေကပြောပါတယ်။အခု Cyber တိုက်ခိုက်မှုလုပ်ခဲ့တဲ့အဖွဲ့ရဲ့နောက်ကွယ်မှာရုရှားစစ်တပ်နဲ့ဆက်ဆက်နေတဲ့ Sandworm လို့အမည်ပေးထားတဲ့ Hacker အဖွဲ့ရှိကြောင်းယူကရိန်းကယူဆထားပေမဲ့ Cyber တိုက်ခိုက်မှုတွေမှာပါဝင်ပတ်သက်မှုမရှိကြောင်းရုရှားအစိုးရဘက်ကတော့ညှင်းဆိုထားပါတယ်။